ကျမကစုမမရှင်ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်တချို့ကိုကန်ယူရန်ဒေတာကကျွန်းတွုံကိုပို့လိုက်တဲ့ပုံမှာစိုးရိမ်မှုတွေနဲ့ပတ်သက်ပြီးပြောပြပေးကြပါတယ်။ပင်လယ်ပြင်မှာသတင်းပတ်နဲ့ချီမျောနေခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကကန့်ကွက်ခွင့်ပေးခဲ့တဲ့ရိုဟင်ဂျာတွေက28ယောက်ကိုဘဟန်စာချာကျွန်းကိုပို့ဆောင်လိုက်တဲ့အပေါ်မှာဒုက္ခသည်တွေကြားစိုးရိမ်မှုတွေတကြောပြန်ထွက်ပေါ်လာကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့တ်ဘဇာကဒုက္ခသည်စခန်းတွေမှာတိမ်းနဲ့ချီတဲ့ရိုဟင်ညာဒုက္ခသည်တွေစုပြုံနေထိုင်ကြရတဲ့အတွက်ကျန်းမာရေးနဲ့လုံခြုံမှုအတွက်စိုးရိမ်မှုတွေနဲ့အတူအာဏာပိုင်တွေကဘဟန်ဆန်ချာကျွန်းမှာပြောင်းရွှေ့နေရာချဖို့စီစဉ်ခဲ့ပေမဲ့ဒုက္ခသည်တွေကြားမှာတော့ခက်ခဲတဲ့အခြေအနေတွေနဲ့မုန်းတုံရသည်မုန်တိုင်းအန္တရာယ်စိုးရိမ်တဲ့အတွက်မသွားချင်ခဲ့ကြပါဘူး။ဒါပေမဲ့လည်းအခုနောက်ဆုံးပင်လယ်ပြင်ကကယ်တင်လာတဲ့ရိုဟင်ညာတချို့ကိုပို့ဆောင်လိုက်တဲ့အတွက်သက်ဆိုင်ရာမိသားစုတွေနဲ့တခြားဒုက္ခသည်တွေကြားမှာစိုးရိမ်မှုတွေကြီးထွားလာနေတယ်လို့စခန်းထဲကဒုက္ခသည်တွေအရေးဆောင်ရွက်ပေးနေတဲ့ ARSBA ငင်းငင်းရင်းနဲ့လူခွေဆိုင်ရာရခိုင်ပြည်နယ်ကရိုဟင်ညာအဖွဲ့အစည်းရဲ့ဥက္ကဋ္ဌဦးမူဟီဘူလာကပြောပါတယ်
ကျွန်တော်တာသမီးတွေဟောမှာဆီယာကမီးတယ်မီးတွေယူသွားလို့ကြောက်တယ်ဘယ်ကိုယူသွားလဲဘယ်ကိုပို့မှလဲတီးဘူးပြင်းနေတယ်သူတို့ပူပန်နေကြတယ်အဲ့လိုပဲလာပြီးဆွေးနေကြတယ်တေချာပဲသူမှမတီးဘူးကျွန်တော်ဒုက္ခသည်စခန်းကနေနေစကြဝဲဘင်္ဂလားကိုကောက်စပါးစားရတဲ့နေ့တက်တယ်ဆိုတော့ရှုပ်ပြောတော့လည်းဘလို့ပို့လို့ဆိုတော့ကျွန်တော်အစားတမရခဲ့ဘူး။အော်ကျွန်တော်ကဒီရှုမတော်ပေါ်ဆောင်ကိုဒီနေရာကပင်လေလေမင်းမေးတယ်ရေးလို့ကျွန်တော်ကစမချဘူးချောက်တယ်။အဲကျွန်တော်နေရာနဲ့တော်တော်ဝေးသွားမယ်။အဲဒါကြောင့်လို့ကျွန်တော်မြန်မာနဲ့ကျွန်တော်နေတဲ့ဇာတိမျိုးကိုပဲကျွန်တော်တွားချင်ကြတာ
။ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးအဗ်ဒူမိုမန်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကိုစိုးရိမ်နေကြောင်းရိုဟင်ဂျာ28ယောက်ကိုဗဟန်ဆန်ချာကျွန်းကိုထားဖို့စီစဉ်ခဲ့တာဖြစ်ကြောင်း AFP သတင်းဌာနကိုပြောထားပါတယ်။ဒါပေမဲ့လည်းကော့စ်ဘဇားခရိုင်ဘာလူခါလီဒုက္ခသည်စခန်းမှာနေတဲ့ဥယီစလန်တို့လိုဒုက္ခသည်တွေကတော့အခုလိုတည်တံ့ခွဲပြီးပို့ဆောင်လိုက်တဲ့အပေါ်မှာစိုးရိမ်မှုတွေရှိပါတယ်
။တနင်္လာမှာဒီဗာချောင်းချောင်းကျွန်းကိုပြောင်းရွှေ့တာမယ်ဆိုရင်သူတို့ရဲ့နေတိုင်းရဲ့အနောက်သူတို့ရဲ့ဘဝဒူတောင်ရဲ့အထက်ကတော့အများကြီးဆွေးင်စရာရှိပါတယ်။နော်မိသားစုနဲ့အထူးတကွာမနေနိုင်လို့ဆိုရင်တို့ရတဲ့အကကအမျိုးမျိုးရှိတာပေါ့ခင်ဗျာကျွန်တော်တို့လူကြီးကဒုက္ခစေတဲ့ကတော့ဘာချမ်းချောက်ချုံကိုကျွန်တော်တို့သွားဖို့ကတော့လုံးဝအဆင်ပြေမရှိပါဘူးခင်ဗျာဘာချမ်းချောက်ချုံကဒီလေအလေမှာဆိုတော့ကျွန်တော်တို့ရဲ့တဲ့အန်တီရဲ့အတော့ဆွေးရင်စရာရှိလို့အဲ့ဒီဘာချမ်းချောက်ချုံကိုကျွန်တော်တို့လူကြီးကဒုက္ခစေတဲ့ကသွားဖို့လုံးဝအဆင်ပြေမရှိပါဘူးခင်ဗျာ
ဒုက္ခသည်တွေကိုဘဟာဆန်ချာကျွန်းကိုပြောင်းရွှေ့ဖို့အရင်တုန်းကလည်းဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ခဲ့ပူပေမဲ့ဒုက္ခသည်တွေကိုယ်တိုင်ကကန့်ကွက်ခဲ့ကြသလိုကုလသမဂ္ဂဘာဝင်နိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေဘက်ကလည်းစိုးရိမ်မကင်းတဲ့သဘောထားတွေပြောဆိုခဲ့တဲ့အတွက်အောင်မြင်မှုတော့မရခဲ့ပါဘူး။2018ခုနှစ်တုန်းကရခိုင်ပြည်နယ်မှာ ARSA ရိုဟင်ညာစွန့်ရောက်အဖွဲ့ကိုလိုက်လံနှိမ်နင်းတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးနောက်ဆက်တွဲတွေအဖြစ်နဲ့တိုင်းနဲ့ချီတဲ့ရိုဟင်ညာတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြရတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံခဲ့ပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါတီးခြားစီနားလည်မှုစာချုပ်လွှာတွေလက်မှတ်ထိုးထားပါတယ်EU ဥရောပသမဂ္ဂကတော့လက်နက်ကင်ပဋိပက္ခတွေအဆုံးသတ်ဖို့ပြောဆိုထားပါတယ်တစ်ချိန်တည်းမှာပဲအမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်ရာနဲ့ချီတဲ့ရိုဟင်ညာတွေပင်လယ်ပြင်ထဲမှာရက်သတပတ်တွေနဲ့ချီမျောပါနေတဲ့အခြေအနေတွေနဲ့မကြုံရအောင်ဝိုင်းဝန်းကူညီကြဖို့ကိုလည်းဒေသရင်းနိုင်ငံတွေကိုတိုက်တွန်းထားပါတယ်ရှင်